မြန်မာနိုင်ငံကိုနှစ်ရက်ကြာအလေပတ်ရောက်လာတဲ့ထိုင်းနိုင်ငံသားကြီးဝန်ကြီးနဲ့မြန်မာအစိုးရခေါင်းဆောင်တွေဒီကနေ့တွေ့ဆုံကြပြီးထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလို့သမားအရေးအပါဝင်နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။ထိုင်းနိုင်ငံသားကြီးဝန်ကြီးဟာမြန်မာသမ္မတဦးထင်ကျော်နိုင်ငံသားကြီးဝန်ကြီးဒေါက်တာဆန်းစုကြည်တို့နဲ့နေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာအလို့သမားတွေကတော့သူတို့ရဲ့အခွင့်အရေးတွေဆုံးရှုံးနေတော့ပဲလို့ပြောဆိုလိုက်ပြီးနှစ်ဖက်အစိုးရတာဝန်ရှိသူတွေအနေနဲ့အခုတည်းပိုလှုပ်သွားဖို့တိုက်တွန်းလိုက်ကြပါတယ်။အပြည်ဆုံးကိုဆက်သွယ်ဆောင်ရမ်းတဲ့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါ။ထိုင်းဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ်ဖြစ်နေမြန်မာနိုင်ငံကိုရောက်ရှိနေတဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမော့ဝီနိုင်းဟာမြန်မာသမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်တို့နဲ့နေပြည်တော်မှာဒီကနေ့တီးခြားစီတွေ့ဆုံခဲ့ပါတယ်။ဒီကနေ့နေ့လယ်နာရီကနိုင်ငံသားရေးဝန်ကြီးနှစ်ဦးတွေ့ဆုံပြီးတဲ့နောက်ပူတွဲပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲအတွက်မှာတော့ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေအရေးနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကအခုလိုပြောပါတယ
် Whether Thailand has any plans to improve their lot I would have thought that Thailand is all
ထိုင်းနိုင်ငံဘက်ကဒီလိုတွေနဲ့ပတ်သက်ပြီးတော့တိုးတက်အောင်လုပ်ဖို့အစီအစဉ်ရှိသလားဆိုရင်တော့ထိုင်းနိုင်ငံအနေနဲ့ကရွှေပြောင်းအလို့သမားတွေရဲ့အခြေအနေတိုးတက်အောင်လို့အမြဲတမ်းစ조사နေတယ်လို့ကျွန်မအနေနဲ့ထင်ပါတယ်
ဒါပြန်နေနိုင်ငံအစိုးရနှစ်ရက်စလုံးကလည်းအလုသမားရေးကိစ္စအပါအဝင်တခြားကိစ္စရပ်တွေကိုဖြေရှင်းနိုင်ဖို့အတွက်သဟဇာတဖြစ်ဖြစ်အတူလက်တွဲလှုပ်ဆောင်သွားဖို့ဆန္ဒရှိတယ်လို့သူ့အနေနဲ့အမှန်တကယ်ပဲယုံကြည်ကြောင်းဒေါက်ဆန်းစုကြည်ကပြောပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမော့ဝီနိုင်းကတော့ထိုင်းနိုင်ငံကမြန်မာလူသမားတွေရဲ့အခွင့်အရေးအခြေအနေတွေတိုးတက်လာတယ်လို့ပြောပါတယ
်။ Of course at the moment we are happy with the migrant workers from Myanmar.we know that they are
ဒီချိန်မှာမြန်မာရှေ့ပြောင်းလူသမားတွေနဲ့ပတ်သက်လို့ကျွန်တော်တို့ကကျင်းနှံ့မှုရှိတယ်လို့မြန်မာလူသမားတွေလည်းဝမ်းသာတယ်လို့ကျွန်တော်သိထားပါတယ်။မြန်မာလူသမားတွေဝမ်းသာနေတာကတော့သူတို့လိုအပ်တဲ့ပညာသင်ခွင့်တွေရတယ်လို့ထိုင်းနိုင်ငံသားတွေလိုပဲစိတ်ကူးစားမှုတွေထိုင်းနိုင်ငံသားတွေလိုပဲစိတ်ကူးစားမှုတွေရနိုင်ကြလို့ပါ
။ထိုင်းနိုင်ငံရောက်မြန်မာလူသမားတွေအရင်နဲ့ပတ်သက်ပြီးနှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးပြောဆိုခဲ့ကြတာကိုကြိုးဆိုကြောင်းဒါပေမဲ့လည်းပြီးခဲ့တဲ့နှစ်တွေအတွင်းထိုင်းအစိုးရတာဝန်ရှိသူတွေကိုမြန်မာလူသမားတွေရဲ့အခွင့်အရေးတန်းတူပေးဖို့အတွက်မြန်မာဆိုရဘက်ကပြောဆိုတာတွေရှိခဲ့ပေမဲ့လည်းအလို့သမားအခွင့်အရေးချိုးဖောက်တာတွေဆက်ရှိနေတော့ပဲလို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဒါရိုက်တာဦးကျော်တောင်းကပြောပါတယ်ထိုင်းရောက်မြန်မာအလို့သမားတွေအခွင့်အရေးတိုးတက်လာဖို့အတွက်မြန်မာဆိုရလှုပ်ဆောင်တင်တာတွေနဲ့ပတ်သက်ပြီးဦးကျော်တောင်းကအခုလိုပြောပါတယ
်အလို့သမားရေးဆောင်ရွက်တဲ့လူတွေတခြားသောအလို့သမားတွေကနေတိုင်းနေတည်သူကဖြစ်ပြနေကြတော့ဒီဒိတ်ရိုက်ပြောဆိုဆက်ဆံတိုင်ကြားနိုင်တဲ့စင်တာလိုသဘောမျိုးမြန်မာအစိုးရမှာထိုင်းနိုင်ငံမှာလိုအပ်ပါမယ်တော့တရားဝင်သူတို့ passport ထုတ်ပေးထားတဲ့နေထိုင်ဝင်ထုတ်ပေးထားတဲ့3000ကျော်သောအလုသမားတွေပမာဏနဲ့ညီမျှတဲ့ကာကွယ်စောင့်ရှောက်တဲ့စင်တာမျိုးတွေလိုအပ်ပါတယ်ဒီနေ့တခုဖြစ်တယ်ဆိုဒီနေ့တခုဟိုဥမာကားမောက်ပြီးတော့တည်တယ်အဲ့ဒီလိုရေးပေါ်ဖြစ်တဲ့ကိစ္စအရာတိုင်းကိုမြန်မာအစိုးရပြင်နေနဲ့ဆိုင်ဘက်မှာလာပြီးတော့ကိုယ်တိုင်ကိုကြလုပ်ဖို့လိုမယ်ဗျပြီးတော့ဒီထိုင်းအစိုးရဖက်ကလည်းပဲအောက်ရှေ့ဒီမှာကျွန်တော်စောစောပြောနေတဲ့ဘန်းဟာလေးလျှောက်တွေ့ရမှာအောက်ရှေ့ဒီမှာမြန်မာတွေကိုစောင့်ပြည့်ချက်မခံနိုင်ဘဲနဲ့တရားဝင်နေထိုင်အလုပ်လုပ်ပဲဆာရွက်စားတဲ့နေပြည်စုံပါလေနဲ့ဖမ်းနေတဲ့အဲ့ဒီရေးတွေနောက်ပြီးတော့အလုပ်သမားအခွင့်အရေးရှုဖောက်နေတဲ့လုပ်ငန်းရှင်တွေကိုဥပဒေအရထိထိရောက်ရောက်အရေးယူပြဖို့လိုတယ်ကြ။ဒါမှသာလေကျွန်တော်တို့နိုင်ငံလူကြီးတွေပြောစကားဟာအတီးဖြစ်ပြီးတော့အလုပ်သမားတွေရဲ့အလုပ်သမားအခွင့်အရေးကိုရရှိမှဖြစ်တယ်လို့ယူဆတယ်ကြ
။ဒါပြင်ထိုင်းနိုင်ငံကရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက် MWRN အဖွဲ့ကဒူးဥက္ကဋ္ဌကိုအောင်ကျော်ကတော့တချို့နေရာတွေမှာလောကဒန်းတူမရတာတွေလည်းရှိနေသလိုထိုင်းလုံရှင်တွေဘက်ကသူတို့လှုပ်ဆောင်ပေးရမယ့်ကိစ္စတွေကိုပြတ်ကွက်တာတွေရှိတယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံရဲ့အလုသမားဥပဒေအရတော့ထိုင်းနိုင်ငံမှာတရားဝင်လာရောက်အလုပ်လုပ်ကြတဲ့ဘယ်အလုသမားကိုမှဆိုဒန်းတူအခွင့်အရေးပေးရမယ်လို့ဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာတရားဝင်သွားရောက်အလုပ်လုပ်ကြနေတဲ့မြန်မာရှေ့ပြောင်းအလုသမားဟာထိုင်းနိုင်ငံရဲ့တရားဝင်စီရင်ရတော့3000ကျော်ရှိပြီးတရားဝင်ရောတရားမဝင်နေထိုင်သူပါပေါင်းလိုက်မယ်ဆိုရင်တော့4000လောက်ရှိနိုင်တယ်လို့ခန့်မှန်းကြောင်းအလုသမားအခွင့်အရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ။